2018 2019 ဘဏ္ဍာရေးနှစ်အတွက်ဘတ်ဂျက်ဖွဲ့ဝေခြားထားမှုမှာပညာရေးကျန်းမာရေးလျှက်စစ်နဲ့လူမှုကာကွယ်စောင့်ရှောက်ရေးတို့အတွက်ဦးစားပေးရထားတယ်လို့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးစိုးဝင်းကဇူလိုင်လ23ရက်နေ့ကလွှတ်တော်မှာတင်ပြထားပါတယ်။အစိုးရအဆက်ဆက်မှာပညာရေးနဲ့ကျန်းမာရေးကဏ္ဍအတွက်ဘတ်ဂျက်ငွေသုံးစွဲမှုဟာအ ਨੇ ဆုံးဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒီ 2018-19 ဘဏ္ဍာနှစ်မှာတော့7ဘီလီယံ 2,100 ကျော်တောင်းခံထားပြီးဒါဟာမြန်မာနိုင်ငံရဲ့ပညာရေးသမိုင်းတစ်လျှောက်စံချိန်တင်တဲ့ပမာဏတစ်ခုဖြစ်နေတယ်လို့ဆိုကြပါတယ်။ပြည်သူ့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီဝင်တစ်ဦးဖြစ်တဲ့ဒေါက်တာမောင်သိန်းကအခုလိုပညာရေးကဏ္ဍဘတ်ဂျက်ငွေတိုးမြင့်တောင်းခံလာမှုအပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
တကယ်တမ်းကျတော့ဗျဘတ်ဂျက်ကရတာတော့မှန်နေပြီဗျပညာရေးဖွံ့ဖြိုးမှုထက်ဆိုင်ရင်လာတာတွေကတိုးပေးလိုက်တယ်ခြေရာတွေပိုခန့်တယ်အဲ့ဒီဘက်မှာပိုသုံးလာတယ်ဖြစ်တဲ့ကြောင့်တိတ်ပြီးတော့ရလာတာတော့အများကြီးရတယ်ဒါပေမဲ့ဗျာပညာရေးဖွံ့ဖြိုးမှုအတွက်သုံးတဲ့နှုံထားနဲသွားတာပေါ့ဗျာနဲပြီးတော့ဘာခေါမလဲဆိုရင်လာတာနဲ့တိုးခန့်မဲ့လိုအပ်တဲ့ဆရာဆရာမတိုးခန့်မဲ့ထဲမှာအသုံးများသွားတာပေါ့ဟိုတစ်ဖက်ကကြိုးစားစရာကောင်းပေမဲ့ဖွံ့ဖြိုးမှုအတွက်သုံးနိုင်တော့ပိုကောင်းတာပေါ့ဗျာနော်
ပညာရေးအတွက်အသုံးပြုဖို့တောင်းထားတဲ့ပမာဏဟာပြည်အောင်စုအစိုးရဘတ်ဂျက်စုစုပေါင်းအသုံးစည်းရဲ့၈ရာခိုင်နှုန်းကျော်ရှိပါတယ်။စရုပ်ရအများဆုံးတောင်းခံထားတဲ့ဌာနတစ်ခုပါ2017ခုနှစ်ကစပြီးပညာရေးသုံးစည်းသုံးစွဲမှုဟာပြည်အောင်စုဘတ်ဂျက်စုစုပေါင်းရဲ့၃ရာခိုင်နှုန်းကျော်၅ရာခိုင်နှုန်းကျော်စသဖြင့်တိုးလာတာဟာအခုဆိုရင် 8.2 ရာခိုင်နှုန်းအထိရှိလာတာဖြစ်ပါတယ်။ပြည်သူ့လွှတ်တော်အခွင့်အရေးကော်မတီအတွင်းမှဒေါက်တာလာမိုးကလည်းတိုင်းပြည်ဖွံ့ဖြိုးရေးအတွက်အရေးကြီးတဲ့ကဏ္ဍတွေကိုဦးစားပေးလှုံ့ဆော်ဖို့လိုအပ်တဲ့အကြောင်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ဒီဝင်ကဏ္ဍပတ်သက်တဲ့ဒီနေ့ကလေးတိုးမြင့်ပြီးခြားတာပြပါ။တိုးမြင့်ခြားတာပြလိုက်တဲ့အရေးတော့ဝန်ထမ်းလာတာအတွက်အများကြီးဖြစ်ပါ။အဲ့တော့ကလည်းဝန်ထမ်းပဲဒီနေ့ဒီနေ့တိုးတောင်းရအများကြီးပြီးဝန်ထမ်းလာတာအများကြီးဖြစ်ပါ။ကျွန်တော်နိုင်ငံတော်ကာကွယ်ရေးအတွက်လည်းအရေးကြီးပါတယ်။ဘယ်ပိုင်းကအရေးကြီးတော့ရခိုင်ပြည်ကာကွယ်ရေးကအခုအရေးကြီးနေတာ။စစ်စီရေးလို့အမှရှိတဲ့အခုကိစ္စရပ်ရှိနေ။အဲ့တော့လောကမှာခြံစည်းရုံးကာတာသာအားလုံးပေါ့။လောကမှာရှိတဲ့တိုးမြင့်တောင်းရည်ကြီးပါ။တိုးတောင်းအများစုကတော့တိုးမြင့်တောင်းတာအများစုကလည်းပဲဝန်ထမ်းလာတာပဲဖြစ်ပါတယ်။ဒီနေ့ဦးတနာတို့မြေပြလိုက်တာကဝန်ထမ်းလည်းပါတယ်ကျွန်တော်ဆိုရင်တခုကတော့ကျန်တဲ့ချပြလိုက်တဲ့ငွေတွေဒီသူ့ရဲ့တက်ဆိုင်ရကဏ္ဍလိုက်မှာအမှန်တကယ်လိုအပ်တဲ့နေရာမှာအမှန်တကယ်ချထားပြရမယ်ငွေမျိုးဖြစ်ဖို့ပဲကျွန်တော်ကမျှော်လင့်ဒီအချိန်ကြီးမပြောင်းလဲသေးတာတော့သူခရရမ်းရပါတယ်တိုင်းကြီးကလူလားမလူလားလည်းမသိကျွန်တော်ချက်မှတ်ဖို့အများကြီးကြိုးစားအောင်ပါ
2018-19 ဘဏ္ဍာနှစ်အတွက်ဘတ်ဂျက်တောင်းခံမှုမှာစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနက7ဘီလီယံ 9,900 ကျော်နဲ့အများဆုံးတောင်းခံထားပြီးဒုတိယအများဆုံးကတော့ Yes နဲ့စွန့်ရင်ဝန်ကြီးဌာန7ဘီလီယံ 9,500 ကျော်တောင်းခံထားပါတယ်။ကာကွယ်ရေးဝန်ကြီးဌာနကတော့2018-19ဘဏ္ဍာရေးအနှစ်အတွက်စစ်စင်ရေးအသုံးစရိတ် 5 ဘီလီယံကျော်အပါအဝင်သုံးစရိတ် 7 ဘီလီယံ 3,200 ကျော်ကိုတောင်းခံထားပြီးတတိယအများဆုံးတောင်းခံထားတဲ့ဌာနဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဌာနရဲ့ဘတ်ဂျက်ပမာဏအပေါ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးဆိုင်တီရကျော်ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။နည်းနည်းစိတ်ထဲမှာတိတ်ပုံဝင်မကြတဲ့ကိစ္စတစ်ခုကြတော့ကျွန်တော်တို့ကစစ်စင်ရေးသုံးစိတ်ဆိုပြီးတော့လုံးတဲ့ကိစ္စမျိုးပါပေါ့။အဲကျွန်တော်တို့အမြင်ကပြောရရင်တော့ဒီငင်းငင်းဒီဆောက်နေတဲ့ကာလအတော်အတွင်းမှာပေါ့ဒီစစ်စင်ရေးသုံးစိတ်တွေတိုးမြင့်လိုက်ခြင်းဟာဖြစ်တယ်မဖြစ်တယ်ပေါ့ဗျာ။ကျွန်တော်တို့ကတခြားလိုအပ်တဲ့စစ်လက်နက်ရခါတွေဒီဟိုအစ်မြင့်တဲ့ပစ္စည်းတွေတုံးတာတွေကတော့လက်ခဏာကျရှိပါတယ်။ဒါမဲ့ဟိုစစ်စင်ရေးဆိုရင်တော့ပြောရရင်ကျွန်တော်တို့ပြည်ပနဲ့ဖြစ်နေတဲ့ဟိုစစ်တွေမှမရှိတာနော်။အဓိကပြည်တွင်းမှာကိစ္စပဲရှိနေတော့အဲ့မှာနည်းနည်းလေးမေးစရာပေါ်လာတာပေါ့ဗျာ
။ကာကွယ်ရေးဝန်ကြီးဌာနဟာ2016-19ဘဏ္ဍာရေးနှစ်အတွက်7ဘီလီယံ 2,900 ကျော်2019-18ဘဏ္ဍာရေးနှစ်မှာဘီလီယံ 3,100 ကျော်တောင်းခံခဲ့ပြီးအခု2018-19ဘဏ္ဍာရေးနှစ်မှာပြီးခဲ့တဲ့ဘဏ္ဍာရေးနှစ်ထက်58ဘီလီယံကျော်ပိုမိုတောင်းခံထားတာဖြစ်ပါတယ်။အဲ့ဒီလိုတောင်းခံရမှာစစ်စင်ရေးအသုံးစရိတ်အတွက် 5 ဘီလီယံကျော်အသုံးပြုဖို့တင်ပြခဲ့တာပါ။အဲ့ဒီလိုပိုမိုတောင်းခံတာဟာသမရဦးဝင်းမြင့်တာဝန်လွှဲပြောင်းပြီးနောက်ဝန်ထမ်းလာစာတိုးမြင့်လိုက်တဲ့အတွက်ဝန်ကြီးဌာနရဲ့အသုံးစရိတ်တွေပိုများလာတာကြောင့်ဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဗိုလ်ချုပ်မြင့်နွယ်ကလွှတ်တော်မှာဇူလိုင်လ25ရက်နေ့ကတင်ပြခဲ့ပါတယ်။အဲ့ဒီအပေါ်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခင်ချိုကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ခုညွှန်းလုပ်ငန်းဆိုတာအများတဲ့သဘောပေါက်ကြတိဆောက်ရေးလုပ်ငန်းပေါ့နော်။တိဆောက်ရေးလုပ်ငန်းဆိုတာလမ်းမဆက်တွေကြီးပေါ့။လမ်းမဆက်တွေကြီးကောင်းမှလည်းတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဒီရည်ရွယ်ချက်နဲ့။အများဖြစ်တော့တော်တော်များများပေါ့လေဘတ်ဂျက်တောင်းကြတာကတော့ဝန်ထမ်းအင်အားတွေဟိုရုံးဆောက်ဦးတွေဒီပုံဒီပိုင်းပုံတွေလုပ်ငန်းတွေမှာတောင်းကြတာများတယ်။အဲ့လူကျေကျန်တို့ဘာလို့ဆိုတာကတော့သူကဖွံ့ဖြိုးလုပ်ငန်းထက်ကိုသူကကယ်ဆယ်ရေးတို့နော်လူဝီကိစ္စတွေထောက်ပံ့ရေးတွေလိုရတာများတယ်လေ။ဒီနိုင်ငံဖွံ့ဖြိုးတိုးတက်မှုကအဓိကကျွန်တော်အမြင်ကတော့စက်ကူကြီးဌာနရဲ့ပို့ဆောင်ဆက်သွယ်ရေးတို့တခြားနောက်ညက်စစ်ပေါ့နော်ညက်စစ်နဲ့စွန့်ဝင်ဌာနသူတို့ကအဓိကပို့ကြ။ဌာနတွေအခုကြီးလိုက်လို့ရှိရင်နှစ်တန်းနှစ်လိုပဲရှုံးဖြစ်နေတယ်။ဟိုနှစ်ပေါင်းများစွာရှုံးဖြစ်တော့သူတို့ရှုံးတဲ့ငွေကိုပေးရတယ်ဒီနိုင်ငံတော့ရတဲ့အခွန်ငွေပြန်ဖြည့်နေရတာလေ။တိုင်းပြည်မဖွံ့ဖြိုးဆိုတာအဓိကကျွန်တော်မြင်တဲ့အဲဒီသုံးဌာနအခုကြီးကြီး
ကာကွယ်ရေးဝန်ကြီးဌာနဟာပြည်ထောင်စုဘတ်ဂျက်စုစုပေါင်းရဲ့73ရာခိုင်နှုန်းကျော်တောင်းခံထားတာဖြစ်ပါတယ်။ဒီဘတ်ဂျက်မှာနိုင်ငံတော်တိုင်ပင်ခံရေးဝန်ကြီးဌာနအသုံးစရိတ်ကျပ်တန်း1600ကျော်တောင်းခံထားပြီးအဲ့ဒီထက်မှာငင်းကြမ်းရေးအတွက်အသုံးပြုဖို့တန်း900တောင်းခံထားပါတယ်။လက်ရှိမှာအစိုးရကငင်းကြမ်းရေးတည်ဆောက်နေစဉ်ကာလမှာကာကွယ်ရေးဝန်ကြီးဌာနတောင်းခံထားတဲ့စစ်စင်ရေးအသုံးစရိတ်နဲ့အစိုးရကတောင်းခံထားတဲ့ငင်းကြမ်းရေးအတွက်အသုံးစရိတ်ကွာဟချက်ပေါ်မေးခွန်းထုတ်စရာလည်းဖြစ်နေပါတယ်။အနေပတ်သက်ပြီးနိုင်ငံရေးလေလံသုံးသပ်သူတို့ဖြစ်တဲ့ဦးအောင်သူငင်းကသူ့အမြင်ကိုခုလိုပြောပါတယ
်ဒီတက်မတော်ဘက်ကကျင်တဲ့သူတို့ဟိုစားတောင်းခံချက်တွေရှိတယ်လေဆိုတော့အဲ့ဒါနဲ့ပတ်သက်လို့ကအသေးစိတ်ဟိုထုတ်ပြန်တာမျိုးမရှိတဲ့ခါကျတော့ကျွန်တော်တို့ဘယ်လိုခေါ်မလဲခက်မှန်းပြောဖို့တော့ခက်တာပေါ့နော်ဆိုတော့ဒါပေမဲ့တိရသလောက်ကကျွန်တော်တို့ငင်းညာရေးအတွက်တောင်းတာကဟိုစားစက်တန်း900လောက်ပဲရှိတယ်ဒီကာကွယ်ရေးစစ်ဒီစစ်စင်ရေးအတွက်ကကျွန်တော်စက်တန်း900ကျော်တယ်ပေါ့နော်ဆိုတော့အဲ့လိုဟာမျိုးကျတော့တော်တော်ကွာဟတဲ့သဘောတော့ရှိပါတယ်ဥပမာအဖြစ်များဘတ်ဂျက်တောင်းတယ်ဆိုတာကဒီသူဘယ်လိုသုံးမလဲဆိုတော့ concept ပေါ်မူတည်တာပေါ့နော်ဥမာအဖြစ်များကျွန်တော်တို့အမျိုးသားကကွယ်ရေးမဟာဗျူဟာဆိုတာကဘာလဲပေါ့ဆိုတော့အဲ့ကကွယ်ရေးမဟာဗျူဟာရကောသုံးတင်တယ်ဆိုရင်သုံးရမှာပေါ့နော်အဲ့လိုသဘောမျိုးပါဟိုအစိုးရရဲ့ကကွယ်ရေးမဟာဗျူဟာဆိုတာမရှိဘူးညဒီတက်မတော်ဘက်ကပဲသူ့ဘာသာသူစဉ်းစားပြီးတော့ဆုံးဖြတ်တဲ့ဟာပဲရှိတယ်စီဆိုတော့အဲ့ဒီအနေအထားမှာကျတော့ဒီအစိုးရဘက်ကလည်းဩဇာမလွှမ်းနိုင်တဲ့အနေအထားရှိတာပေါ့
အစိုးရအဆက်ဆက်ဘတ်ဂျက်သုံးဆွဲမှုမှာပညာရေးနဲ့ကျန်းမာရေးကဏ္ဍနှစ်ရက်အတွက်သုံးငွေရထားတဲ့ဘတ်ဂျက်ဟာကာကွယ်ရေးဘတ်ဂျက်ထက်နည်းတာကြောင့်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပညာရေးဘတ်ဂျက်ကိုဘတ်ဂျက်စုစုပေါင်းရဲ့15ရာခိုင်နှုန်းအထိသတ်မှတ်ပေးဖို့အသင်းအဖွဲ့အသီးသီးတွေကတောင်းဆိုမှုတွေလည်းရှိနေတာပါ။ဒါ့အပြင်ကာကွယ်ရေးဝန်ကြီးဌာနရဲ့ဘတ်ဂျက်အပေါ်ဝေဖန်မှုတွေလည်းရှိနေစေဖြစ်ပါတယ်။အဲ့ဒီအပေါ်အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ PNLO ရဲ့အဖွဲ့ရဲ့ခေါင်းဆောင်ဦးခွန်ဩကာကလည်းသူ့ရဲ့အမြင်ကိုခုလိုပြောပါတယ်။
အမဘင်္ဂလားဒေ့လိုနိုင်ငံမျိုးကရင်ငုတ်ပင်မောနဲ့ဖိုင်းလိုနိုင်ငံမျိုးကဟာလာအစင်းမြင့်တိုက်လေရင်နဲ့အဲ့ဒီလိုလေးတွေမလေးရှားစင်ကာပူနော်အင်ဒိုနီးရှားဗီယက်နမ်ဒါတွေကအားပြိုင်ဆိုင်မှုဒီဖောက်မှုလေးတွေချို့ရှိတာပါဗျာအနိုင်တာမနိုင်တာတပိုင်းသားပေါ့အဲ့ဒီလေးတွေဟိုအဲ့ဒီလိုရှိတဲ့အခါကျတော့အဲ့ဒီလိုဒီဖောက်မှုအတွက်လည်းတစ်ဖက်ကဖြစ်နိုင်တာပေါ့သူတို့ဖြစ်တော့ကျွန်တော်တို့ oversight committee ပေါ့အဲ့ဒါလွှတ်တော်ရဲ့ကြည့်ကြရေး committee တော့အဲ့ဒီ committee ကနေပြီးတော့ budget တွေကိုဟိုပါပေါ့ narrow down လုပ်ချက်လုပ်ပြီးတော့ break down လုပ်ပြီးတော့နိုင်ငံခြားကလက်နက်ခဲယံပစ္စည်းဝယ်တာဘယ်ဟာလဲပေါ့ဗျာကိုပြည်တွင်းမှာတိုးချဲ့တာဘယ်ဟာလဲပေါ့သုံးကြိတ်တက်တာကဘယ်လိုကိစ္စမျိုးမှာတက်တယ်လဲပေါ့နော်အရေးချင်းမြင့်တင်တဲ့နေရာမှာလားတို့ဒီမို့အတပညာပိုင်းလားပေါ့လေနောက်ပြီးတော့သူတို့ကမှပြောတာတော့အဆောက်အဦတွေပြင်ဆင်ဖို့အတွက်မှပို့သလားပေါ့စသဖြင့်အဲ့ဒါလိုအပေးသိစီစီရေးကော်မတီရှိရတော့အဲ့ဒီနီးနဲ့ချက်ကန်ပဲလဲလုပ်တင်တာပါဗျာ
ဒီဘတ်ဂျက်တောင်းခံမှုတွေထဲမှာနောက်ထပ်ထောက်ပြစရာတစ်ခုဖြစ်နေတာကလူမှုဝန်ထမ်းကစားရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနရဲ့ဘတ်ဂျက်ပဲဖြစ်ပါတယ်လက်ရှိမှာမြန်မာနိုင်ငံရဲ့ပြောင်းလဲလာတဲ့ရာသီဥတုအခြေအနေကြောင့်ရေဘေးဒဏ်တင့်နေတဲ့ဒေသအတော်များများဖြစ်လာနေပါတယ်ဒီဘတ်ဂျက်တောင်းခံမှုထဲမှာလူမှုဝန်ထမ်းကစားရေးနဲ့ပြည်လည်နေရချထားရေးဝန်ကြီးဌာနအတွက်ဘတ်ဂျက်ကတော့ပြည်အောင်စုဘတ်ဂျက်စုစုပေါင်းရဲ့3.26ရာခိုင်နှုန်းဖြစ်ပါတယ်။အရင်ကက3.25ရာခိုင်နှုန်းသုံးစွဲခဲ့တယ်လို့သိရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးဦးအောင်သူငင်းကသူ့ရဲ့အမြင်ကိုအခုလိုပဲပြောကြားထားပါတယ်။
လို့ကျွန်တော်နိုင်ငံမှာသဘာဝကပ်ဘေးတွေကြီးကြီးတာတွေပြဿနာတွေဖြစ်တယ်ဗျာသူများနိုင်ငံမှာဆိုလို့ရှိရင်ဒီကိစ္စတွေဖြေရှင်းပေးဖို့ဆိုပြီးတော့အထူး special တပ်ဖွဲ့တွေဖွဲ့ထားတာမျိုးတော့ရှိတယ်လေဆိုတော့အခုတောင်းတဲ့ရန်ကုန်ကဘယ်ကိစ္စကိုဘယ်လိုသုံးမလဲကျွန်တော်တို့သေချာမပြောနိုင်ဘူးဗျာအခုလက်ရှိလူကယ်ပြန်ပေါ့နော်သူရဲ့ budget ကတော်တော်နည်းတယ်တနိုင်ငံလုံး budget ရဲ့ 0.26% ပဲရှိတယ်ဆိုတော့ဗျာဟိုနည်းလွန်းတာပေါ့ဆိုတော့အဲ့တော့ဒီရေကြီးရေရှမ်းတို့ပြန်လဲထူထောင်ရေးကိစ္စတွေလုပ်နိုင်မယ်လို့လည်းကျွန်တော်မထင်ပါဘူးဆိုတော့အဲ့တော့အဓိကဘာလို့မလဲဆိုတော့အထူးသဖြင့်ဗျာသမ္မတကအထူးရံပုံငွေဆိုတာရှိတယ်ဆိုတော့အဲ့တော့အထူးရံပုံငွေမျိုးသတ်မှတ်ပြီးတော့အခုကယ်ဆယ်ရေးတို့ပြန်လဲနေရာချထားရေးသုံးရလိမ့်မယ်လို့တော့ကျွန်တော်ထင်ပါတယ
်2018-19ဘဏ္ဍာနှစ်အတွက် budget ခွဲဝေသုံးစွဲမှုပေါ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ဘတ်ဂျက်နှစ်ပေါ့နော်မြန်မာနိုင်ငံအတွက်ပထမဦးဆုံးပြောင်းလဲလိုက်တဲ့ဘတ်ဂျက်နှစ်မှာကျွန်တော်တို့ဒီနှစ်ဆက်စည်ရမယ့်အားကတော့ပြောမယ်ဆိုရင်တော့လို့ပို့ပြီးကျွန်တော်တို့တာဝန်ကြီးရလို့ကျွန်တော်တို့ဒီလိုဟိုနားလည်ထားပါတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ပို့ပေါ့နော်ဒါတိုင်းကြီးရလဲအခုအားလုံးလည်းပြည့်တဲ့လူငွေပြဘတ်ဂျက်ဖြစ်နေတယ်လို့ပေါ့နော်။ကျွန်တော်တို့မှလည်းကျွေးမိကြီးရလဲရမ်းများနေဆိုလဲအားလုံးလည်းပြည့်ပြီလीဆိုတော့ကျွန်တော်တို့ကရောင်းဝင်တဲ့ဒီပေါ့နော်ဒီပေးရတဲ့ငွေနဲ့နှိုင်းချင်ကျွန်တော်တို့တန်ပြန်နှစ်ဆင်လူငွေပြဘတ်ဂျက်ရပေါ်မှာရည်တည်နေရတဲ့နိုင်ငံတကာနိုင်ငံအနေနဲ့ပေါ့နော်ကျွန်တော်တို့ကတော့တိုင်းပြည်ကြီးရလာတဲ့ငွေနဲ့ရှိတဲ့ငွေလေးနဲ့ကိုကျွန်တော်တို့ကမျက်မျက်တာတာပို့ပြီးအရေးကြီးတဲ့နေရာတွေမှာပေါ့နိုင်ငံတော်အတွက်အကျိုးရှိပြီးတော့ပို့အရေးကြီးတဲ့နေရာတွေမှာတော့ပို့ပြီးကျွန်တော်တို့ကတောင်းဆိုစီကျမတ
ို့ဒီဘတ်ဂျက်ဟာပညာရေးကျန်းမာရေးလျှက်စစ်နဲ့လူမှုကာကွယ်စောင့်ရှောက်ရေးတို့အတွက်ဦးစားပေးရထားတာလို့ဆိုတော့ခွဲဝေခြားထားမှုအတိုင်းဖြစ်ရလားဆိုတာမေးခွန်းထုတ်စရာဖြစ်နေပါတယ်။ဝန်ကြီးဌာနတွေအလိုက်ဘတ်ဂျက်တောင်းခံမှုအပေါ်တေချာစစ်စစ်ပြီးတကယ်လက်တွေ့မှာသုံးဆွဲတဲ့နဲ့ကဏ္ဍတွေကိုဦးစားပေးသုံးဆွဲဖို့ရအတွက်လွှတ်တော်ကအသေးချာဆုံးဖြတ်တဲ့နယ်လို့အကြံပြုပြောဆိုမှုတွေရှိနေကြပါတယ်ခင်ဗျာ။